ခရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်အမျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေဇွန်လ26ရက်နေ့ကတင်ပြခဲ့ပါတယ်ဒီသတင်းကိုတော့ VTV သတင်းတောင်မတ်အေးမှပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြဝတီခရိုင်ဝါလီဒေသကစစ်ကောင်စီရဲ့ဥက္ကဋ္ဌစစ်စင်ရေးခြေကုပ်စခန်းတစ်ခုကိုကရင်မျိုးသားလူမျိုးရေးတပ် KNL ကရင်မျိုးသားကာကွယ်ရေးတပ် KNDO ပြည်သူ့ကာကွယ်ရေးတပ် PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကဇွန်လ26ရက်နေ့မနေ့ပိုင်းကတင်ယူခဲ့ကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တဦးဖြစ်တဲ့ကိုစောမောင်ကအခုလိုပြောပြပါတယ်
ရူပိသားကိုမနေ့ကအဲ့ဒါ KNL ရင်းနဲ့ DKNDO PDF တွေပေါင်းပြီးတော့ညရရပါတော့သူစကမ်းနဲ့ချင်းကတ်တယ်ချင်းကတ်ပြီးတော့မနေ့ကျတော့အဲ့ဒါတိုက်ပွဲတွေအပြန်အလှန်ပြစ်ခတ်ကြတယ်ပြစ်ခတ်ကြတော့စကမ်းကိုတင်းပြီးလို့အဲစကမ်းကိုတင်းပြီးနောက်ပြီးတော့အဲ့မှာစကမ်းကိုဆွတ်ခွာသွားတဲ့ဒီစကမ်းကစက်သားတွေကိုလိုက်နိုင်ရှင်းရှင်းနဲ့ပြန်ရှင်းရှင်းနဲ့ဟုတ်ကဲ့
ဒီစကမ်းဟာလည်းဘူဟာရအရေးပါတဲ့စကမ်းတစ်ခုဖြစ်ကြောင်းကိုလည်းပြောပြပါတယ
်အဲဒီရူပိသားကဝလီနဲ့အော်ဒီကျွန်တော်တို့ဒီဘောဘူးဟိုဟိုလီနဲ့ဘလူးကြားမှာရှိကြပါတော့သူကဟိုလမ်းခွဲလမ်းစုံလေးတစ်ခုမှာပေါ့လမ်းသူကဟိုဒီမှာရတာရေးပါတဲ့နေရာတစ်ခုပါပဲစကန်တစ်ခုပဲဟုတ်ကဲ့ဟုတ်ကဲ့ဒီစကန်ကလည်းကြာပြီဥစ္စာကကျွန်တော်တို့ဒီ78နောက်ပိုင်းကျွန်တော်96လောက်မှာခရေကဒီစကန်ကိုဟိုစကန်ကအသိနာတာဟုတ်ကဲ့အရင်ကပြင်စကန်တွေပဲ
တနင်္လာညတုန်းကလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေဇက်တိုက်လုပ်ဆောင်ခဲ့ပါတယ်ဒီအတွက်အနီးတစ်ဝိုက်ကကျေးရွာတွေကပြည်သူတွေကတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်စခန်းသိမ်းတိုက်ပွဲအတွင်းနှစ်ဖက်အကြဆုံးတွေရှိနေတယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ KNU ဘက်ကရောစစ်ကောင်စီဘက်ကရောကြဆုံးတဲ့စစ်သုံးပတ်စီးရင်ကိုတင်းမထုတ်ပြန်သေးပါဘူး KNU ဘက်ကတော့ဥက္ကဋ္ဌစခန်းကိုတင်ယူပြီးတဲ့နောက်ညနေပိုင်းထိနေမြေရှင်းလင်းရေးတွေလုပ်ဆောင်နေရလို့လဲဆိုပါတယ်။2021ခုနှစ်ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအရေးပါတဲ့ထန်စစ်စခန်းတွေဖြစ်တဲ့ KNU တပ်မ9နေမြေတွေကတိမှုထတော်လဲထာနဲ့ကြောက်မြက်စခန်းတပ်မ6နေမြေတွေကတော့မော်ခီစခန်း၊တေဘဘိုစခန်း၊ဝလီမြန်ရဲစခန်း၊ဥက္ကဋ္ဌစခန်းစတဲ့စစ်ကောင်စီစခန်းတွေကို KNU ကပြန်လည်တိုက်ခိုက်သိမ်းပိုက်မှုတွေလုပ်ခဲ့ပါတယ်။အခုဆိုရင် KNU တပ်မအသီးသီးမှာတော့စစ်ကောင်စီတပ်တွေနဲ့နှစ်ဖက်တိုက်ပွဲတွေရှိနေပြီး KNU တပ်မ1တပ်မ3တပ်မ5တပ်မ6နေမြေတွေမှာတော့တိုက်ပွဲတွေခက်ခဲဖြစ်ပေါ်နေပါတယ်ရှင်